တော်တရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့ Ivory Coast နိုင်ငံမှာမြမဆန်တွေဖျက်ဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာဖြစ်ပါတယ်ရေရှည်မှာအခုလိုမျိုးထပ်မံမဖြစ်ပေါ်အောင်လှုပ်ဖို့လိုတဲ့အပြင်လက်တလောမှာလည်းစံစည်းကွက်အတွက်ဆုံးရှုံးမှုမများရအောင်နိုင်ငံတကာကိုပေါက်ပေါက်ရောက်ရောက်ရှင်းလင်းဖို့လိုတဲ့ဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာဖြစ်ပါတယ်တကြံအပြီးတုန်းကမြန်မာနိုင်ငံကတင်ပို့လိုက်တဲ့စံတန်းချိန်18,000ကျော်ကိုအာဖရိကတိုက်အနောက်ဘက်မှာရှိတဲ့Ivory Coast နိုင်ငံကတာဝန်ရှိသူတွေကဖျက်ဆီးပစ်လိုက်ကြပါတယ်။ဖျက်ဆီးပစ်တာရဲ့အကြောင်းပြချက်ကတော့စားသုံးရင်မသင့်ဆိုပြီးဖြစ်ပါတယ်။ဒီကိစ္စကဟိုလစ်တကျော်ဖြစ်ခဲ့တာဆိုတော့တော်တရှင်တွေတော်တော်များများသိရှိပြီးဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံကနေပြည်ပကိုစံတင်ပို့တဲ့နေရာမှာဥရောပဈေးကွက်၊တရုတ်ဈေးကွက်စတာတွေစီကိုမပို့ခင်ကတည်းကအာဖရိကတိုက်ကိုတောက်လျှောက်ပို့လာခဲ့တာဖြစ်ပါတယ်။လက်ရှိအချိန်ထိအာဖရိကဈေးကွက်ကမြန်မာအတွက်အရေးပါတဲ့အနေအထားမှာရှိနေပါသေးတယ်။မြန်မာဆန်တင်ပို့မှုရဲ့၃ပုံ၃ပုံလောက်ကအာဖရိကနိုင်ငံတွေကိုဥတည်နေတာဖြစ်ပါတယ်။ Ivory Coast ကမြန်မာဆန်တွေကိုဖျက်ဆီးပစ်လိုက်တဲ့ဆိုတဲ့သတင်းဟာ BBC လိုနိုင်ငံတကာမီဒီယာကြီးမှပါလာခဲ့တဲ့အတွက်မြန်မာပြည်တွင်းမှာလည်းချက်ချင်းပြန့်နှံ့သွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဌာနဖြစ်တဲ့စီးပွားကူးသန်းဒုဝန်ကြီးကသူရဲ့ Facebook စာမျက်နှာကနေမြန်မြန်ဆန်ဆန်ရှင်းလင်းခဲ့သလိုရပိုင်းအတွင်းမှာပဲတရဝင်းသတင်းစာရှင်းလင်းမှုထပ်မံဆောင်ရွက်ခဲ့ပါတယ်။စံစဘာအသင်းချုပ်ဆိုရင်လည်းစံတွေဖျက်ဆီးခံရပြီးမကြခင်မှာပဲအသင်းဥက္ကဋ္ဌကဒီကိစ္စအပေါ်တရဝင်းရှင်းလင်းမယ်လို့ Facebook ပေါ်ကနေအသိပေးခဲ့ပါတယ်။ပြီးရင်ရပိုင်းအတွင်းမှာပဲတရဝင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။စံတွေဖျက်ဆီးခံရတဲ့အပေါ်မှာမြန်မာဘက်ကအစိုးရကစံစဘာအသင်းဘက်ကတုံ့ပြန်ဖြေရှင်းမှုဟာအချိန်အားဖြင့်ဆိုရင်မြန်မြန်ဆန်ဆန်ရှိတယ်။မြေပြင်မှာဘာဖြစ်ခဲ့လဲဆိုတဲ့အချက်အလက်တွေကိုရှင်းလင်းပြောကြားနိုင်ပါတယ်။ဒါကြောင့်ပြည်တွင်းစားသုံးသူဈေးကွက်အတွက်တော့လုံလောက်မှုရှိတယ်လို့ရေပုံရပြောနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာဈေးကွက်အတွက်တော့လုံလောက်မှုမရှိပါဘူး။ဘာဖြစ်လို့လဲဆိုရင်မြမဆန်တွေဟာစားသုံးရန်မသင့်ဆိုတဲ့သတင်းကနိုင်ငံတကာမီဒီယာတွေမှာပါခဲ့ကြပေမဲ့မြန်မာဘက်ကပြန်လည်ရှင်းလင်းချက်တွေကတော့နိုင်ငံတကာသတင်းတွေထဲမှာမပါတော့ပါပဲ။ပြည်တွင်းကအင်္ဂလိပ်လိုရေးတဲ့မီဒီယာတွေဆိုတာကလည်းမြန်မာဆန်ကိုဝယ်တဲ့နိုင်ငံတကာစားသုံးသူတွေနဲ့မနှီးဆက်ကြပါဘူး။ဒါကြောင့်နိုင်ငံတကာကုန်သည်တွေကတော့မြန်မာကုန်သည်တွေရဲ့တိုက်ရိုက်ရှင်းလင်းပြောကြားမှုတွေကြောင့်အဖြစ်အပျက်ကိုသိနိုင်ပေမဲ့လက်တွေဝယ်စားတဲ့စားသုံးသူတွေကတော့မြန်မာနိုင်ငံဘက်ကရှင်းလင်းချက်တွေကိုဘာမှမသိလောက်ကြပါဘူး။ဒါကြောင့်မြန်မာဆန်တွေကိုစားသုံးဖို့စိုးရိမ်မှုရှိနိုင်ကြတယ်။ဆန်ဝယ်တဲ့အခါမြန်မာဆန်ကိုမရွေးဘဲဒီပြည်နိုင်ငံကဆန်တွေကိုပဲရွေးချယ်စားသုံးကြဖို့များပါတယ်။ဒီနေရာမှာတခုရှင်းပြကျင်တာကနိုင်ငံတကာဈေးကွက်ထဲမှာစားသုံးသူတွေရဲ့ယနေ့ခေတ်မှာကုန်ပစ္စည်းဝယ်ယူမှုပုံစံပဲဖြစ်ပါတယ်။မြန်မာဆန်တွေကိုဥရောပအရှေ့အလယ်ပိုင်းနဲ့အာရှနိုင်ငံတွေကိုတင်ပို့ပါတယ်။စီးပွားကူးသန်းရဲ့စည်ရင်းအရတော့မြန်မာနိုင်ငံကနေဆန်တင်ပို့တဲ့နိုင်ငံပေါင်း90ကျော်60လောက်ရှိပါတယ်။ဒီအထဲမှာဆန်ဝယ်ရင်မြန်မာနိုင်ငံမှာလိုပဲတစိုက်ကတ်မထားတဲ့ဆန်အပြည်တွေကိုဝယ်စားတဲ့နိုင်ငံတွေကမြန်မာနိုင်ငံအပြင်အာဖရိကနိုင်ငံတွေလောက်ပဲရှိပါတယ်။ချမ်းသာတဲ့ဥရောပနိုင်ငံတွေအရှေ့အလယ်ပိုင်းနိုင်ငံတွေမပြောနဲ့အာရှနိုင်ငံတော်တော်များများမှတောင်တန့်စင်ထုတ်ပေါ်ထားပြီးသားတစိုက်တွေဘာတွေတိကျခတ်ထားတဲ့ဆန်တွေကိုပဲဝယ်စားကြတော့တာပါဒီတော့ Ivory Coast ကိစ္စကြောင့်နာမည်ပြတ်ထားတဲ့မြမဆန်ကိုအာဖရိကစားသုံးသူတွေကတော့ကုန်သည်တွေကရောင်းရင်ဆက်ပြီးဝယ်စားနေကြအောင်ပါဘာဖြစ်လို့လဲဆိုတော့သူတို့ကဆန်ကိုအပြည့်ဝယ်စားတာများတဲ့အတွက်မြမဆန်မှန်ဘဲကဆန်မှန်သိကြမှာမဟုတ်ပါဘူးဒါပေမဲ့အာဖရိကမဟုတ်တဲ့ဒီပြင်ဈေးကွက်တွေမှာတော့မြမဆန်ကိုဝယ်ပြီးပြန်ရောင်းတဲ့ကုမ္ပဏီတွေကဆန်ကိုတေချာပြန်လဲတန့်စင်ထုတ်ပိုးပြီးရင်တစိုက်တွေဘာတွေကပ်ပြီးမှစူပါမားကတ်မှာတင်ရောင်းကြတာဖြစ်တဲ့အတွက်မြမဆန်ဆိုတာသိကြမှာပါဒါဆိုရင်ဘာပဲဖြစ်ဖြစ်အဲ့ဒီစားသုံးသူတွေအနေနဲ့ Ivory Coast တည်င်းကြောင့်မြမဆန်ကိုအနည်းနဲ့အများတော့စိုးရိမ်ကြပါလိမ့်မယ်ဒါကြောင့်ကာလအတန်ကြာတော့ဆံဝယ်တဲ့နေရာမှာမြမဆန်ကရွေးချယ်ခံရဖို့ရနှုံးနေသွားပါပြီအခုပြောကြချက်ဟာစာရေးသူတဦးတည်းရဲ့ယူဆချက်မဟုတ်ပါဘူးအမည်မဖော်လိုတဲ့ဆံကုန်တယ်တွေရဲ့ယူဆချက်ဖြစ်ပါတယ်ဆံစဘာအသင်းချုပ်အနေနဲ့ Ivory Coast ကိစ္စနဲ့ပတ်သက်ပြီးတည်င်းစာရှင်းလင်းပွဲလုပ်တုန်းကဒီကိစ္စကြောင့်မြန်မာနိုင်ငံရဲ့ပြည်ပဆန်ဈေးကွက်ကိုမထိခိုက်နိုင်ပါဘူးလက်ရှိမှာလည်းသဘောတူပြီးသားစာချုပ်တွေအတွက်ကိုအဆင်ပြေပြေဆက်ပို့နေပါတယ်လို့တော့ပြောပါတယ်ဒါပေမဲ့လက်တွေ့အနေအထားမှာမထိခိုက်ပါဘူးလို့ဘယ်လိုပဲပြောနေပါစေမြေပြင်အနေအထားမှာစိုးရိမ်မှုတွေရှိနေပါတယ်နောက်တစ်ချက်ပြောချင်တာကဆန်စဘာအသင်းချုပ်ကရှင်းလင်းတဲ့နေရာမှာဖျက်ဆီးခံလိုက်ရတဲ့ဆန်တွေကိုမြန်မာကုမ္ပဏီတွေက FOB စနစ်နဲ့ရောင်းတာဖြစ်တဲ့အတွက်တင်မောတင်တဲ့အထိပဲတာဝန်ရှိတယ်တင်မော့တင်ပြီးနောက်ပိုင်းကိုဝယ်ယူတဲ့နိုင်ငံခြားကုမ္ပဏီမှာပဲတာဝန်ရှိတယ်ဆိုပြီးပြောပါတယ်ဒါပေမဲ့လည်းဖျက်ဆီးခံရတဲ့ဆန်တွေကို မြန်မာနိုင်ငံမှာတင်းမောတင်တုံးက9မိနစ်လောက်မိုးမိသွားတယ်ဆိုပြီးလဲကုန်တယ်တွေဘက်ကပြောပြန်ပါတယ်။ဒီပြောကြားချက်နှစ်ခုကိုပြန်ရှင်ကြည့်ရင်မိုးမိတာကတော့မြန်မာကုမ္ပဏီတွေဘက်မှာတာဝန်မရှိဘူးလားဆိုပြီးမေးစရာဖြစ်နေပါတယ်။ဒါကြောင့်ဒီဆောင်းမမှာအဓိကပြောချင်တဲ့အချက်ကကျွန်တော်တို့မမားပါဘူးဆိုပြီးပြည်တွင်းမှာဘလောက်ပဲပြောနေပါစေဒီကိစ္စဟာမပြေလည်သွားနိုင်ပါဘူး။လိုအပ်တာကနိုင်ငံတကာစားသုံးသူတွေရဲ့နားကိုရောက်အောင်ရေးရေးလဲလဲရှင်းပြဖို့လိုပါတယ်။လိုအပ်ရင်ပြည်ပကိုထွက်ပြီးတင်းစားရှင်းလင်းပွဲတွေကြဲကြဲပြန့်ပြန့်လုပ်ပြီးရှင်းလင်းပြောကြားဖို့လိုအပ်ပါတယ်။ဒီကုန်းချုပ်အနေနဲ့ပြောချင်တာကတော့နိုင်ငံတကာကိုရှင်းလင်းတဲ့အခါမှာလဲကျွန်တော်တို့ဘက်ကမမားပါဘူးတင်းမောတင်ပြီးတဲ့အတွက်ကျွန်တော်တို့တာဝန်ပြီးဆုံးပါပြီဆိုတဲ့အကွက်နဲ့တော့မရပါဘူးကိုယ့်နိုင်ငံကထုတ်လုပ်တဲ့ဆန်ကိုစားသုံးသူတွေယုံကြည်မှုရှိအောင်နောက်မှဒါမျိုးလုံးဝမဖြစ်အောင်ရေစုံရေပြားကျွန်တော်တို့ကြိုးပမ်းပါမယ်ဆိုတဲ့ဗျူဟာကသာလက်တွေ့အသုံးဝင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ